မန္တလေးဗမော်အသွာစစ်သည်မော်တချို့ဒီကနေ့တိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကပြန်လည်ပစ်ခတ်ခဲ့တဲ့အတွက်နောက်ဆက်တွဲအနီးအနားကရွာမှာဖျက်ဆီးမှုတွေနဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါရယ်မြစ်ချောင်းတလျှောက်ဆန်တက်လာတဲ့စစ်သည်မော်6စီတိုက်ခိုက်ခံရပြီးတဲ့နောက်ကတားမြို့နယ်တုတ်ကြီးရွာမှာစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အခြေအနေကိုဒေသခံတအူက VOE ကိုအခုလိုပြောပါရယ်
ခုလောကကျွန်မမနက်တော့ကစီးရတာတော့26ဝင်ရှိပြီ30ကျော်အထက်ချင်းမှာတေပြောင်းရှိတဲ့နှစ်ယောက်အိုင်းမိတော့ဒီမှာအသေးနေတာနှစ်ယောက်ကမြကုန်းရွာပါလေနှစ်ယောက်ဆောင်းကဘာသာ5ယောက်ရှိတဲ့ထဲမှာအိုင်း5ယောက်ကသူတို့ပါသွားလားအဲ့မှာတပ်ပြီးတော့မှပြစ်ထားကြတာလားမသိကြဘူး
စစ်ကောင်စီတပ်တွေကရွာတွေကိုမိရှို့ရမှာစာတင်ကျောင်းတွေ၊ဘုံကြီးကျောင်းတွေကိုပါမိရှို့ခဲ့ကြတယ်လို့ရင်းနှီးရွာကန်တွေကလည်း VOE ကိုပြောပါရယ်။သေဆုံးမှုတွေ၊ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့ VOE ကလက်တလောတိကျစုံစမ်းအတည်ပြုလို့မရသေးပါဘူးရှင်။